သမရဦးထင်ကျော်ရဲ့ပြစ်ဒဏ်လွတ်ငြိမ်းခွင့်အမိန့်အရမြန်မာနိုင်ငံတဝန်ထောင်တီးတီးမှာရှိတဲ့နိုင်ငံရေးအကျဉ်းသား80ကျော်ဒီကနေ့မနေ့ပြန်လည်လွတ်မြောက်လာကြပါတယ်။ဒီကနေ့မှာပဲစတင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကိုကျူးဆိုသောအပြင်နိုင်ငံတွင်းအကျဉ်းထောင်တီးတီးကနိုင်ငံသားအကျဉ်းသား186ဦးနဲ့နိုင်ငံခြားသားအကျဉ်းသား83ဦးကိုပြစ်ဒဏ်ချကနေလွတ်ငြိမ်းခွင့်ပေးခဲ့တာမှာနိုင်ငံရေးအကျဉ်းသား86ဦးပါတယ်လို့ AAPP လို့ခေါ်တဲ့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းကပြောပါတယ်။လွတ်လာသူနိုင်ငံရေးအကျဉ်းသားအများစုကမတရားအသင်းပုံမှန်နဲ့ထောင်ဒဏ်ကြားခံရသူတွေဖြစ်တယ်လို့တချို့ကတော့လယ်သိမ်းရသိမ်းဆန္ဒပြကန့်ကွက်မှုနဲ့ပတ်သက်တဲ့တောင်းသူလယ်သမားတွေဖြစ်ပါတယ်။အခုလိုနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်လာတာကိုကြိုဆိုပေမဲ့ချက်ရှိနေသေးတဲ့နိုင်ငံရေးအကျဉ်းသားတွေအထူးသဖြင့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆက်နွယ်ပြီးထောင်ချခံရသူတွေကိုပြန်လွှတ်ပေးမယ်ဆိုရင်တော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံအတွက်လည်းကောင်းမွန်တဲ့ပုံရိပ်ဖြစ်စေမယ်လို့ AAPP ပြောခွင့်ရဥပိုလ်ကြီးက VOA ကိုပြောပါတယ်။ AAPP ရဲ့လက်ကျန်စင်းအရာထောင်နေတဲ့ချက်ရှိနေသေးနိုင်ငံရေးအကျဉ်းသား30ကျော်ရှိပြီးအမှုရင်ဆိုင်ရာဆဲနိုင်ငံရေးအကျဉ်းသား200ကျော်ရှိသေးတယ်လို့လည်းသိရပါတယ်။အခုလွတ်လာသူတွေထဲမှာတော့ပြီးခဲ့တဲ့အစိုးရလက်ထက်တုန်းကနိုင်ငံတော်အစိုးရပေါ်အကြီးညိုပြက်စင်မှုယုံကြည်အနှံဖောက်ဖျက်မှုတွေနဲ့ထောင်ဒဏ်73နှစ်ချမှတ်ခံခဲ့ရတဲ့ပြည်ထောင်စုဝန်ကြီးဟောင်းဦးဆန်းစင်လည်းပါဝင်ပါတယ်။သမရဦးထင်ကျော်အစိုးရလက်ထက်မှာအခုလိုအကျဉ်းသားတွေကိုလွတ်ငြိမ်းခွင့်အမိန့်နဲ့လွှတ်ပေးခဲ့တာအခုတစ်ချိန်နဲ့ဆိုရင်3ချိန်မြောက်ရှိပြီဖြစ်ပါတယ်ရှင်။